ကိုဗစ် -19 ကာယောဂါအဆုံးသတ်နိုင်ရေးနိုင်ငံတကာရဲ့ကြိုးပမ်းချက်တွေနဲ့အနာဂတ်မှာပေါ်ပေါက်လာမယ့်မျိုးဗီဇပြောင်းကိုဗစ်ပိုးတွေအတွက်ဘယ်လိုကြိုတင်ပြင်ဆင်ထားမလဲဆိုတာကိုမေလ10ရက်နေ့မှာအွန်လိုင်းကနေဆွေးနွေးမယ်ဒုတိယညီလာခံကိုအမေရိကန်ပြည်ထောင်စုကပူးရဲကျင်းပသွားမယ်လို့သမ္မတအင်ဂျီရောကကြေညာပါတယ်Omicron လိုမျိုးဗီဇပြောင်းပိုးသစ်တွေကူးစက်ပြန့်နှံ့လာတာကြောင့်ကမ္ဘာတစ်ဝှမ်းကိုဗစ်ပိုးကူးစက်မှုထင်ရှားရေးမဟာဗျူဟာချမှတ်ဖို့အရေးတကြီးလိုအပ်လာနေပြီလို့ငါးနိုင်ငံပူးတွဲထုတ်ပြန်တဲ့အင်ဂျီရောရဲ့ကြေညာချက်မှာပြောထားပါတယ်။နိုင်ငံပေါင်း20နဲ့ဖွဲ့စည်းထားတဲ့ Caribbean Community ဥက္ကဋ္ဌ Belize G7 စက်မှုထိပ်ပြီးခုနှစ်နိုင်ငံလက်ရှိဥက္ကဋ္ဌ Germany စက်မှုအင်အားကြီးနိုင်ငံ20 G20 လက်ရှိဥက္ကဋ္ဌ Indonesia African သမ္မတဥက္ကဋ္ဌ Senegal နဲ့အတူ American နိုင်ငံကကိုဗစ်တိုက်ခိုက်ရေးထိပ်သီးညီလာခံကိုပူရဲကျင်းပမှာဖြစ်ပါတယ်။ကိုဗစ်ပိုးတကြော့ပြန်ကူးစက်ပြန့်နှံ့လာနေပြီးတော့တရုတ်နိုင်ငံကတင်းကျပ်တဲ့ကနတ်ချက်တွေပြန်ပြီးတော့ချက်မှတ်နေချိန်မှာဒီညီလာခံကျင်းပဖို့ဖြစ်လာတာပါ။အမေရိကန်နိုင်ငံမှာလည်း BA2 လို့ခေါ်တဲ့ကိုဗစ်မျိုးကွက်1ကူးစက်မှုတိုးလာတဲ့အတွက်အဆောက်အုံတွေထဲမဖြစ်မနေနဲ့ခေါင်းစည်းတက်ဖို့အမိန့်ကိုဖီလာဒယ်ဖီးယားမြို့မှာပထမဆုံးပြန်လည်ချက်မှတ်ထားပါတယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ကိုဗစ်ကရောဂါကိုတိုက်ခတ်ဖို့တိုက်တွန်းခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပထမဆုံးကိုဗစ်ညီလာခံကိုပြည်ခဲ့တဲ့နှစ်စက်တင်ဘာလမှာဖိတ်ခေါ်ကျင်းပခဲ့တာပါ။အဲဒီညီလာခံကျင်းပပြီးသိမ့်မကြခင်မှာပဲဒယ်လ်တာနဲ့အိုမီကရွန်မျိုးကွဲသစ်တွေကူးစက်ပြန့်နှံ့လာခဲ့တာလည်းဖြစ်ပါတယ်။